မကြခင်ကဘရာဇီးနိုင်ငံမှာကျင်းပသွားတဲ့ကမ္ဘာဖလားအကျိုးဘိုလူဝဲဆီမီဖိုင်နယ်ပထမပွဲစဉ်မှာဂျာမနီအသင်းကအင်ရှင်ဘရာဇီးအသင်းကို9ဂိုးတကူးနဲ့အနိုင်ရပြီးတော့ဘိုလူဝဲကိုတက်သွားပြီးဖြစ်ပါတယ်။ပွဲစဉ်တစ်လျှောက်လုံးမှာဂျာမနီအသင်းကအသက်ရှူမှလောက်အောင်ပြင်းထန်တဲ့တိုက်စစ်တွေနဲ့ကစားသွားခဲ့တာပါ။နှစ်ပေါင်း80အတွင်းဘရာဇီးအသင်းနေနဲ့ပထမဆုံးအကြိမ်ဖြစ်ဂိုး9ဂိုးအသွင်းခံခဲ့ရတာဖြစ်တယ်လို့ဂျာမနီတွင်းခဲ့တဲ့ဂိုးရီအတွက်ဟာကမ္ဘာဖလားဆီမီဖိုင်နယ်ပွဲစဉ်သမိုင်းမှာအများဆုံးဖြစ်ပါတယ်။ပွဲစားလို့ပထမပိုင်းမိနစ်30အတွင်းမှာပဲဂျာမနီဟာစုစုပေါင်း5ဂိုးသွင်းယူနိုင်ခဲ့တာပါ။နှစ်ဂိုးကိုတိုနီခို့စ်ကသွင်းယူခဲ့ပြီးမီရိုစလာဖ်ကလိုဆေးကတဂိုးသွင်းယူခဲ့ပြီးတော့သူဟာကမ္ဘာဖလားဘောလုံးပွဲစဉ်တစ်လျှောက်မှာ16ဂိုးသွင်းနိုင်ခဲ့ပြီးဂိုးအများဆုံးသွင်းနိုင်သူဖြစ်သွားပါပြီ။ဘရာဇီးအသင်းကအဓိကတိုက်စစ်မှုနေမာနဲ့အသင်းကပ္ပတိန်တို့ဟာဒီပွဲမှာကစားခွင့်မရခဲ့ပါဘူး။ဂျာမနီအသင်းဟာဘိုရူးနေမာကစားမဲ့နယ်သာလန်နဲ့အာဂျင်တီးနားပြိုင်ပွဲမှာအနိုင်ရတဲ့အသင်းနဲ့ဘိုရူးပွဲကိုရှင်ပြန်ရမှာဖြစ်ပါတယ်ခင်ဗျာ။